ပထမဆုံးအနေနဲ့အစည်းအဝေးကိုဥဆောင်ပြီးကျင်းပပေးခဲ့သူနယူးဇီလန်ပါလီမန်ရဲ့ဒုတိယဥက္ကဋ္ဌမစ်အန်ဟာဒလီကိုမေးမြန်းခွင့်ရခဲ့ပါတယ
်။ Well we've just formed we've got seven MPs met today with the parliamentarians from Myanmar.
ရှုတော်ပူဇော်တဲ့သူကိုပြည်ဆောင်ဆွေးနွေးခွင့်ရခဲ့ပြီးမြန်မာနိုင်ငံဒီမိုကရေစီပြုပြင်ပြောင်းလဲရေးအတွက်နယူးဇီလန်လွှတ်တော်အတွင်းမှာအဖွဲ့ဖွဲ့နိုင်ခဲ့ပါတယ်လို့ပြောပါတယ်။မြန်မာနိုင်ငံအရေးနဲ့ပတ်သက်ပြီးဘာတွေကိုအဓိကထားပြီးဆောင်ရွက်မှာလဲလို့မေးတဲ့အခါမှာ
We want to find effective ways to assist in development of
အဓိကကတော့မြန်မာနိုင်ငံဒီမိုကရေစီစနစ်ကိုပြောင်းလဲဖို့အတွက်ဘယ်လိုကူညီရမလဲဆိုတာနီးလန်းရှာကြတာဖြစ်တယ်လို့ပြောပါတယ်မြန်မာလူထုကိုကူညီနိုင်ဖို့အဓိကပါနယူးဇီလန်အစိုးရကိုမြန်မာနိုင်ငံအရေးနဲ့ပတ်သက်ပြီးဆောင်ရွက်နိုင်တဲ့နီးလန်းတွေကိုလည်းအကြံပေးသွားမှာဖြစ်တယ်လို့ပြောပါတယ်ဆက်လက်ပြီးလီဘာပါတီကအမတ်အူးဖြစ်တဲ့ဒေါက်တာအရှက်ကောင်ဒရီကလည်
း We are going to issue a statement which basically saying that we like to support
ကျွန်တော်တို့မြန်မာနိုင်ငံကိုအကူအညီပေးဖို့ကြီးညာချက်ထုတ်မှာဖြစ်တယ်လို့နယူးဇီလန်အစိုးရကလည်းမြန်မာနိုင်ငံအရေးကိုအကူအညီပေးဖို့တင်ပြသွားမှာဖြစ်တယ်လို့ပြောပါတယ်မြန်မာနိုင်ငံအရေးနဲ့ပတ်သက်ပြီးအာဆီယံနိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်သွားဖို့ရှိတယ်လို့လည်းပြောပါတယ်ဟုတ်ကဲ့ခင်ဗျာမြန်မာစစ်အစိုးရကိုတချို့အာဆီယံနိုင်ငံတွေကကြောတော့နောက်ခံပေးနေတာတွေ့ရပါတယ်ဒီကိစ္စကိုဘယ်လိုမြင်ပါလဲလို့မေးတဲ့အခါမှာလွှတ်တော်ဒုတိယဥက္ကဋ္ဌမစ်အန်ဟာဒလီကစစ်အစိုးရကိုကြောတော့နောက်ခံပေးနေတဲ့အာဆီယံနိုင်ငံတွေရှိသလို
Some countries are obviously supporting the Burmese democratic movement
you know against မြန်မာနိုင်ငံဒီမိုကရေစီပြောင်းလဲရေးအတွက်ထောက်ပံ့ကူညီနေပါတယ်လို့ပြောပါတယ်အဲ့ဒီအဖွဲ့ကမြန်မာနိုင်ငံအာဆီယံဥက္ကဋ္ဌဖြစ်မလာရေးကိုတောင်းဆိုနေပါတယ်ဒီနိုင်ငံတွေကိုကျမတို့ကထောက်ခံသွားမှာဖြစ်တယ်လို့ပြောပါတယ်လီဘာပါတီကအမတ်နောက်တူဖြစ်တဲ့မစ်ဟဲလန်ဒန်ကန်ကတော့ဒီကနေ့အစည်းအဝေးဟာအလွန်စိတ်ဝင်စားစရာကောင်းတဲ့အစည်းအဝေးဖြစ်တယ်လို့အစချီပြီးအခုလိုပြောပါတယ
် Yes that's right yes we've just had a very interesting meeting with the representatives from
မြန်မာနိုင်ငံကရွေးချယ်တင်မြှောက်ခံထားတဲ့တွတ်တော်မတည်ရတဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်တွေကိုတွေ့ရတာအင်ပန်းကိုစိတ်ဝင်စားစရာကောင်းလာပါတယ်လို့ဆိုပါတယ်သူတို့ကိုကျမတို့ကိုချင်းစာသလိုသူတို့ကိုရွေးချယ်တင်မြှောက်ပေးလိုက်တဲ့ပြည်သူတွေကိုလည်းအားမငယ်ဖို့တိုက်တွန်းချင်ပါတယ်လို့ပြောပါတယ်မြန်မာပြည်သူတွေဟာအထီးကျန်မဟုတ်ပါဘူးကျမတို့ဝိုင်းဝန်းကူညီဖို့ဆုံးဖြတ်ပြီးဖြစ်ပါတယ်လို့ပြောသွားပါတယ်ဒီအစည်းအဝေးမှာမြန်မာနိုင်ငံကလွတ်တော်ကိုယ်စားလှယ်တွေဖြစ်တဲ့ဥဒန်ရဲအောင်ဥလာဥတို့အပြင်ပြည်တော်စုမြန်မာနိုင်ငံအမျိုးသားကောင်စီအထွေထွေအတွင်းမှဦးမမောင်လည်းတက်ရောက်ခဲ့ပါတယ်ဥမမောင်ကအစည်းအဝေးနဲ့ပတ်သက်ပြီးသူ့အမြင်ကိုအခုလိုပြောပြပါတယ်
။ဗမာပြည်ရေးကိုသူတို့တော်တော်လေးသိပါတယ်။ဗမာပြည်ကိစ္စနဲ့ပတ်သက်လို့သူတို့ဗမာပြည်ဒီမိုကရေစီရေးကိုသူတို့တော်တော်လေးထောက်ခံတယ်။ထောက်ခံချက်ကနေပြီးတော့ပေါ့နော်လုပ်ငန်းတစ်ခုပေါ်လာတဲ့လုပ်ဖို့တက်ကိုတည်တံ့ဒီပါလီမန်ထဲမှာသူတို့အမတ်တွေကနေပဲတာဝန်ယူလှုပ်ရှားပေးမဲ့အဖွဲ့အစည်းကိုဖွင့်တဲ့ကိစ္စကျွန်တော်ဆွေးနွေးကြတာတော့ပါတယ်။ဆွေးနွေးတဲ့အချိန်မှာဒီကူတက်ရောက်လာတဲ့အမတ်တွေအန်ဟာဒီတို့ပါလို့ဆိုတော်တော်လေးတိတိကျကျဆွေးနွေးတယ်။ဆက်လက်ပြီးတော့လည်းသူတို့ရဲ့အခုလက်ရှိအတိုင်းဟိုအာဏာရပါတီရဲ့အမတ်တွေဖြစ်တဲ့အကြောင်းဆက်ပြီးတော့ဆိုးရွားကိုလည်းဆက်လက်ပြီးတော့သူတို့ PR ပေးသွားမယ်တွန်းအားပေးသွားမယ်ဆိုတဲ့အကြောင်းကျွန်တော်တို့ပြောပါပါခင်ဗျာ
။ဥမမောင်ကပြောပြသွားတာပါ။နယူးဇီလန်အမတ်တွေရဲ့ပထမအကြိမ်ပြုလုပ်တဲ့မြန်မာနိုင်ငံရေးဆောင်ရွက်မဲ့အပွဲရဲ့အစည်းအဝေးကနေကြေညာချက်တစ်စောင်ကိုလည်းထုတ်ပြန်သွားဖို့ရှိတယ်လို့သိရပါတယ်ခင်ဗျာ။